အတူပါလ14ရက်တနင်္ဂနွေနေ့မှာလည်လာသွားမယ့်ဥပုသ္စာဖြစ်တဲ့ငန်းဆိုင်ခေါင်းစဉ်ကတော့ယေရှုရှင်မိမိအတွက်ပြန်၍ဆုတောင်းပေးခြင်းဖြစ်ပါတယ်။အမြင့်ဆုံးသောယေပျောဟိတ်ရဲ့ဆုတောင်းခြင်းမှာအပိုင်း၃ပိုင်းသတ်မှတ်ထားပါတယ်။ပထမဦးဆုံးအနေနဲ့ယေရှုဟာမိမိအတွက်ဆုတောင်းခဲ့ပါတယ်။ရှမ်းခရစ်ဝင်ခန်းကြီး19ငွေ19မှာတွေ့နိုင်ပါတယ်။ပြီးတဲ့နောက်မှာမိမိရဲ့တပည့်တော်တွေအတွက်နောက်ဆုံးမှာတော့သူ့ကိုယုံကြည်လာမဲ့သူတွေအတွက်ဆုတောင်းပေးခဲ့တာတွေ့ရပါတယ်။ရှမ်းခရစ်ဝင်ခန်းကြီး19ငွေ19ကိုဖတ်ရှုပါယေရှုရှင်ရဲ့ဆုတောင်းချက်မှာပဂရိအကြောင်းရင်းဟာဘယ်အတွက်ဖြစ်ပြီးတော့ကျွန်တော်တို့အားလုံးအတွက်ဘယ်လိုမျိုးအဓိပ္ပာယ်ရှိသလဲဆိုတာကိုကြည့်ကြပါစို့ထို့သောမိတ်တော်မူပြီးမှယေရှုသည်ကောင်းငင်သို့ကြည့်မြော်၍"အိုဘ၊ကျွန်ုပ်အချိန်ရောက်ပါပြီ။ကိုတော်သည်တားတော်လက်သို့အပ်ပေးတော်မူသမျှသောသူတို့အားထာဝရအသက်ကိုပေးစေခြင်းကလူမျိုးပေါင်းတို့ကိုအစိုးရသောအခွင့်တကူကိုတားတော်အားပေးတော်မူသည်နှင့်အညီတားတော်သည်ကိုတော်၏ဘုန်းကိုထင်ရှားစေပါမည်အကြောင်းသားတော်ဤဘုံကိုထင်ရှားစေတော်မူပါ။ထာဝရအသက်ဟူမူကားမှန်သောဖျားသခင်တစုတည်းဖြစ်တော်မူသောကိုတော်ကို၎င်း၊ဆေလွတ်တော်မူသောယေရှုခရစ်ကို၎င်းတည်ကျွမ်းခြင်းသည်အကျွန်ုပ်သည်မြေကြီးပေါ်မှကိုတော်ဤဘုံကိုထင်ရှားစေပါပြီ။အကျွန်ုပ်ဆောင်ရွက်เสียဖို့အကျွန်ုပ်၌အပေးတော်မူသောအမှုကိုအကျွန်ုပ်ဆောင်ရွက်၍ပြီးပါပြီ။အိုဘ၊ဤကဘာမတိမရှိမီအထံတော်၌အကျွန်ုပ်ခံစားသောဘုံတည်ရင်နှင့်ယခုတွင်လည်းအကျွန်ုပ်ကိုအထံတော်၌ချီးမြှောက်တော်မူပါ"ဆိုပြီးတော့ဖော်ပြထားပါသည်။ပထမဦးဆုံးအနေနဲ့ယေရှုရှင်ဟာကြားနေပေးသူအဖြစ်သတ်မှတ်ထားပါဗျ။ရှင်ယောဟန်ရဲ့ဧဝံဂေလိသတင်းမှာယေရှုဟာမိမိရဲ့အချိန်တိုင်းမရောက်သေးဘူးလို့အသိပေးဖော်ပြထားပါဗျ။သို့တော်သူ့ရဲ့ပူဇော်ဆက်ကပ်ခြင်းအချိန်ဟာယခုအချိန်ပဲဖြစ်တဲ့အကြောင်းကိုကိုယ်တိုင်သိထားပြီးဖြစ်ပါဗျ။လောကမှာအမှုတော်ဆောင်ခြင်းအဆုံးပိုင်းရရှိလာပြီးဖြစ်တဲ့အကြောင်းသိလိုက်ရတဲ့အခါမှာယေရှုဟာမိမိရဲ့အမှုတော်လုပ်ငန်းကိုအောင်မြင်စွာအဆုံးသတ်နိုင်ဖို့ကိုယ်ကာယခွန်အားဝိညာဉ်ခွန်အားလိုအပ်နေတဲ့အကြောင်းလည်းသိရှိတော်မူပါဗျ။ဒီတို့ကြောင့်များစွာဆူတောင်းရမယ့်အချိန်ဖြစ်နေပါတယ်။ယေရှုရှင်ဟာခမဲတော်ရဲ့ဘုန်းတော်ကိုထင်ရှားပေးစေဖို့ခမဲတော်ရဲ့အလိုတော်အတိုင်းပြုလုပ်ရမှာဖြစ်ပါတယ်။ကတ်တိုင်ဘော်ကိုတက်ရမယ်လို့အဘိဓေပေါ်လွင်နေပါတယ်။ကတ်တိုင်ကိုမလွဲမသွေရစ်ချေရတဲ့အကြောင်းကတော့ကံကြမ္မာဖန်လာခြင်းမျိုးကြောင့်မဟုတ်ပါဘူး။အဲ့ဒါထက်ပိုတဲ့အရာကတော့ခမဲတော်ကနေချမှတ်လိုက်တဲ့အမိန့်အာဏာတော်အတိုင်းခံယူလှုပ်ဆောင်လိုက်ခြင်းသာဖြစ်ပါတယ်။သူဟာအာဇာနည်တဦးကဲ့သို့အသေးခံရခြင်းမျိုးမဟုတ်ပါဘူး။ခမဲတော်ရဲ့ဘုန်းကိုထင်ရှားစီလိုတဲ့ဆန္ဒအတိအသင့်နဲ့သာမိမိရဲ့လူစားတိခံယူခြင်းတာဝန်ကိုပြည့်ပြည့်အောင်ဆောင်ရွက်ခြင်းဖြစ်ပါတယ်။ယေရှုရှင်ရဲ့ကားတိုင်ပေါ်ကအသေးခံခြင်းအမှုဟာလောကတခွင်မှာအပြစ်ရှိသမျှလုံးဝကင်းစင်သွားစေဖို့အတွက်ဖြစ်ပါတယ်။ရှင်ယောဟန်ခရစ်ဝင်ခန်းကြီး19ငယ်3မှာဖော်ပြတဲ့ထာဝရအသက်ဟာဘယ်အရာဖြစ်သလဲ။ဖျားသခင်ကိုသိရှိဖို့ဆိုတဲ့ဇကားဟာဘယ်လိုမျိုးအဓိပ္ပာယ်ရှိသလဲ။ကနဦးကလေးကယေရှုရှင်မိတ်ဆွေခဲ့တဲ့ထာဝရအသက်အကြောင်းဟာဖျားသခင်ကိုကိုယ်တိုင်တည်ကျွမ်းခြင်းကိုဆုလိုတာဖြစ်ပါတယ်။အသိပညာအတွေးအခေါ်ပေါ်မူတည်ပြီးလှုပ်ဆောင်ခြင်းအဖြစ်ကယ်တင်ခြင်းရရှိတယ်လို့မဆုလိုပါဘူး။အဲ့ဒါထက်နည်းနည်းတဲ့အသိစိတ်ကနေဖျားသခင်ကိုမြည်ဆန်းခြင်းကိုဆုလိုတာဖြစ်ပါတယ်။ယေရှုရှင်ဖျားကျွန်တော်တို့အတွက်ကားတိုင်ထက်မှာပြုတော်မူတဲ့အကြောင်းအရာကိုလုံးဝသိရှိဖို့သာဖြစ်ပါတယ်။ယေရှုရှင်ဟာအဲ့ဒီအမှုကိုပြုနိုင်ခြင်းကတော့ခမဲတော်ဖျားနဲ့အမြဲဆက်သွယ်နေတဲ့အတွက်ကြောင့်ဖြစ်ပါတယ်။ကျွန်တော်တို့လူသားတွေအနေနဲ့အသိဉာဏ်ဟာအတိုင်းအတာအကန့်အသတ်နဲ့သာရှိပါတယ်။သို့တော့ယေရှုရှင်ဟာပို့ပြီးတော့နည်းနည်းစုံလင်တဲ့ကိစ္စကိုပြင်ဆင်ပေးထားပါဗါတယ်။အဲ့ဒီအရာကတော့ခမဲတော်နဲ့ဓာတ်ရိုက်ဆက်သွယ်ခြင်းပဲဖြစ်ပါတယ်။ယေရှုရှင်ရဲ့မူလအကျင့်စီတော်ကတော့လူသားတွေဟာဖျားသခင်ကိုပြည့်ဝစွာရှာဖွေသိရှိဖို့လမ်းပြခြင်းပဲဖြစ်ပါတယ်။အဲ့လိုမျိုးလှုပ်ဆောင်ခြင်းအားဖြင့်စီလုံးမှုရှိလာကြပါလိမ့်မယ်။ဖျားအကြောင်းသိရှိခြင်းနဲ့ဖျားသခင်ကိုကိုယ်တိုင်ယင်းဤကျွမ်းဝင်ခြင်းရဲ့ကြွားချပုံကိုကျွန်တော်တို့အနေနဲ့ဘယ်လိုမျိုးနားလည်သလဲကျွန်တော်တို့ရဲ့အတွေ့အကြုံအရဖျားရှင်ကိုသိရှိလာဖို့ဘယ်လိုမျိုးသောအကူအညီတွေလိုအပ်နေသလဲဆိုတာကိုပြန်လည်ပြီးတော့စဉ်းစားပါကျွန်တော်တို့ယဉ်ကျေးသူများအနေနဲ့ဖျားရှင်ကိုသိဖို့ပဲမဟုတ်ဘဲနဲ့ဖျားသခင်ကိုကိုယ်တိုင်ယင်းဤကျွမ်းဝင်တဲ့ယဉ်ကျေးသူတွေဖြစ်စေဖို့အတွက်တနင်္ဂနွေနေ့ဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်